လာညနေခင်းမှာသတ်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ5ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုဒိုင်းဒိုမီတာ16.25ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနှင်္ဂလာပါဒီကနေ့အစီအစဉ်ကိုတာဝန်ယူသက်ဆက်သွားမှာပါ
။ကျွန်မသင်္ကီထိုက်ပါရှင်ကိုရန်နိုင်တဲ့အကျူသတင်းတွေကိုကြီးညာမှာပါ။အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကဒီကနေ့တနင်္လာနေ့မှာပြန်ပြီးတော့ချမှတ်လိုက်ပါတယ်။ထောင်ဒဏ်ကြခံရတဲ့ Riders သတင်းတောင်နှစ်ဦးတို့ဒီကနေ့အယူခံတင်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်
။ကောင်းပါပြီရှင်။ကချင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံရတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဘာကြောင့်ကန့်ကွက်သွားမှာပါလဲ
။ကန့်ကွက်တာမှအဓိကကတော့ကျွန်တော်ကျူတင်မဲတွေရတယ်။တော့2015အတိုင်းနဲ့လုပ်ပါတယ်။အဲ့တော့ဒီမှာဒီလိုတကယ်ရှိရှိကိုမသိကြဘူး။ဒေါက်တာကျူတင်မဲတွေမှာတောင်း
တယ်။ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်မရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါ။ဒါအပြင်မြန်မာနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်ကမွေးရပါနှခမ်းကွဲအာခေါင်ကွဲဖြစ်နေသူတွေမိလောင်တရားရထားတဲ့အရွယ်ဆုံးကလေးလူကြီးတွေအတွက် Operation Smile Thailand ဖွဲ့ကခမဲ့ကွဲစိတ်ပေးနေတဲ့တဲ့င်းနဲ့မနေ့ကကျင်းပမဲ့ American လွှတ်တော်ရွေးကောက်ပွဲမှာအမျိုးသမီးတွေစံချိန်တင်လာအောင်ဝင်အရွေးခံတဲ့တဲ့င်းတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတဲ့င်းတွေကိုမှတ်သိနေထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
အီရန်နိုင်ငံရဲ့ရှင်းနံထုတ်လုပ်မှုနဲ့ဗန္ဒာရေးကဏ္ဍအပေါ်အမေရိကန်တို့ဒီကနေ့တနင်္လာနေ့မှာဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သက်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအရအီရန်ရရှိထားတဲ့သက်သာခွင့်တွေကိုပြန်လည်ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရာအခုလိုလှုံ့ဆော်ခဲ့တာပါ။နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုနဲ့ဗန္ဒာရေးဝန်ကြီးစတီဗင်မနူချင်တို့ကမနေ့ပိုင်းသတင်းစာရှင်းလင်းပွဲမှာအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုထုတ်ပြန်မှာဖြစ်ပါတယ်။အီရန်နိုင်ငံရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ရေနံဝယ်ယူမှုကိုပြန်ပြီးတော့ပိတ်ပင်မှုလည်းပါဝင်ပါတယ်။နိုင်ငံ၈ခုတို့ကတော့အီရန်ရဲ့ရေနံတင်သွင်းမှုကိုရပ်ဆိုင်းဖို့အချိန်ပေးတဲ့အနေနဲ့ရေတို့ကင်းလွတ်ခွင့်ပေးမယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောဆိုထားပါတယ်။ဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုတဲမှာတော့အီရန်ရဲ့ဗဟိုဘဏ်ရေချောင်းကုန်စည်ပို့ဆောင်ရေးနဲ့တင်ပေါ်တည်ဆောက်ရေးတို့ကိုလည်းပြစ်မှတ်ထားမှာဖြစ်ပါတယ်။အီရန်သမ္မတဟာဆန်ရိုဟานီကတော့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဖောက်ထွက်ပြီးရေနံဆက်ရောက်မယ်လို့ဒီကနေ့တနင်္လာနေ့ရုပ်သံမင်းကွန်မှာပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ပြီးခဲ့တဲ့တောက်ကြံလေးကထုတ်တဲ့ကြေညာချက်ထဲမှာအီရန်ရဲ့ဖြက်လို့ဖြက်စီလုပ်ရက်တွေလို့တုံ့နှုံပြီးဒါရီကိုရမလားဒါမှမဟုတ်လေစီးပွားရေးပြက်ကပ်ဖက်ကိုဆက်ပြီးတော့ဥတီသွားမလားဆိုရမှာအီရန်ခေါင်းဆောင်တွေဘက်ကတခုခုကိုရွေးချယ်စီရေးဖိအားပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာလို့မှ6ရက်နေ့အင်္ဂါနေ့မှာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာသူတို့ပါတီကိုထောက်ခံသူတွေမဲသွားပေးကြဖို့တိုက်တွန်းတဲ့မဲဆွယ်စည်းရုံးရေးတွေကိုလက်ရှိ Republican သမ္မတ Donald Trump နဲ့ဒီမိုကရက်တစ်သမ္မတဟောင်းဘရက်အိုဘားမားတို့အပြိုင်လုံနေကြပါတယ်။သမ္မတထရမ့်ကလွတ်တော်နေရာစလုံးမှာသူ့ရဲ့ Republican အမတ်တွေကိုအနိုင်ရစေချင်ပြီးတော့ဒီမိုကရက်တွေကတော့ဒီလိုတပါတီတည်းကလော်ကြီးအုပ်ချုပ်ကင်ထားမဲ့အနေအထားမျိုးဖြစ်မလာအောင်ကြိုးပမ်းနေကြပါတယ်။အခုရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ435နေရာစလုံးနဲ့ဥယျာဉ်တရားရှိတဲ့အထက်လွတ်တော်အမတ်နေရာ3ပုံ2ပုံဖြစ်တဲ့35နေရာကိုမဲဆန္ဒရှင်တွေရွေးချယ်တင်ပြရမှာဖြစ်ပါတယ်။လက်ရှိ Republican Party ကသမ္မတနေရာရောလွတ်တော်နေရာစလုံးကိုပါထိန်းချုပ်ထားတာဖြစ်ပါတယ်။ဒါပေမဲ့အောက်လွတ်တော်ကို Democratic Party ကပြန်ထိန်းချုပ်နိုင်ပြီးအထက်လွတ်တော်ကိုတော့လက်ရှိနှစ်နေရာအသာပြင်နောက်ထပ်တစ်နေရာနှစ်နေရာထပ်ရပြီးတော့ Republican Party ကဆက်ထိန်းထားနိုင်မယ်လို့နိုင်ငံရေးလေလာသူတွေကခန့်မှန်းကြပါတယ်။သမ္မတ Trump ကဒီနေ့တနင်္လာနေ့မှာ Ohio, Indiana, Missouri ပြည်နယ်တွေမှာမဲဆွယ်စည်းရုံးရေးတွေလုပ်သွားမှာဖြစ်ပါတယ်။အင်္ဂါနေ့မှာချင်းမမဲ့ဒီလွတ်တော်ရွေးကောက်ပွဲကဘဝတသက်တာမှာအရေးကြီးဆုံးရွေးကောက်ပွဲဖြစ်နိုင်တယ်လို့သမ္မတဟောင်းအိုဘားမားကရှီကာဂိုမဲဆွယ်စည်းရုံးရေးတစ်ခုမှာပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်တိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ကိုဥတီလာကြတဲ့ရွှေပြောင်းအခြေချသူလူအုပ်ကြီးကဒီကနေ့တနင်္လာနေ့မှာတော့ကော်ဒိုဘာကနေမက္ကဆီကိုစီးတီးကိုရောက်အောင်ဆက်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်မက္ကဆီကိုနိုင်ငံရဲ့မြို့တော်နဲ့ကီလိုမီတာ180ကျော်ဝေးတဲ့ကော်ဒိုဘာမြို့ကနေကားကြုံစီးလမ်းလျှောက်ပြီးတော့သွားဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဗီရာခရုစ်မြို့ကနေကီလိုမီတာ200ဝေးတဲ့ကော်ဒိုဘာမြို့ကိုရွှေပြောင်းချေချသူလူအုပ်ကြီးရောက်ရှိခဲ့ပြီးတဲ့နောက်မနေ့တနင်္ဂနွေနေ့မှာခီးဆက်ထွက်ဖို့ဆုံးဖြတ်ခဲ့ကြတာပါ။ရွှေပြောင်းချေချသူ4000နီးပါးကတော့ဗီရာခရုစ်မှာဆက်ပြီးတော့ရှိနေသေးပါ။ဒီကနေ့အနည်းဆုံးအမေရိကန်နယ်စပ်ကိုရောက်ဖို့ကကီလိုမီတာရာနဲ့ချီပြီးတော့လိုပါသေးတယ်။တချိန်ငယ်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကရောသမ္မတဟောင်းဘရက်ကိုဘာမာတို့ကပါ America tak lebay nengen trigani lanshaw la jare, shwepyan wanyaw turi jiku piyosu ke jabare. Georgia abjine ochoye hu niya atwe shimchan nire, Republican kozale Brian Kemp atwe, tamra tranga, Marcon Myoma Luru siyongye lokta maro, Mexico nengen nesa ku pshapi, American degu winlabu myolin jade, shwepyan ni atwe trinsaka apsi piyosu rama, nisane deja mahope, American gu lalu miyara jau, Akube lepian nyaba lu piyosu ke bare. Tamra Tranya Mingum Matangem Mabe, Jin Tamra Ham Barack Obama Gale, Indiana Pine Gary Myoma, Democrat Chalotto Ma Joe Donnelly Atwe, Siyon Hobio Bare, Shibyan Wyao Turego, Jujo Chinchamu Apsi Yusare, Tamra Trangu Duga, Webamare, Dapien Sita Dringa Amyuta Amyutami Rigo, Nanyanye Twin Lone Ma Tongi De Lu, Tamra Ham Obama Ga Tong Nong Pyo Sulaipi, Dapwa Winduha, Dichep Bobiro Titan Duri Kipare, Lu Pyo Su Babare.
Pakistan ကမ္ဘာပါဒိုင်းစော်ကားမှုနဲ့တည်တံချမှတ်ခံထားတဲ့ခရီးရမျိုးသမီးကိုတည်တည်လွတ်ပေးလိုက်ပြီးတဲ့နောက်ပါကစ္စတန်ဝန်ကြီးချုပ်တရားသူကြီးတွေနဲ့စစ်တပ်တို့ကိုမုံပွားလာအောင်လှုံ့ဆော်ရေးသားခဲ့တဲ့ပါကစ္စတန်ဘာသာရေးကောင်းဆောင်ခတ်တင်ဟူစိန် RSVP TLV ပါတီကအခုလိုထွေတဲ့အကောင့်ပိတ်လိုက်တဲ့ပုံမှာဖြစ်တဲ့ရှုတ်ချလိုက်ပြီးတော့တမန်တော်နဲ့အစ္စလာမ်ဘာသာကိုကာကွယ်ဖို့ကိစ္စကိုစန့်ကျင်တဲ့လူတွေကပူးပေါင်းကြံစည်ကြတာဖြစ်တဲ့ဆိုပြီးတော့ပြောပါတယ်ဒုတိယထွေတဲ့အကောင့်တစ်ခုကလည်းတနင်္ဂနွေနေ့မှာတင်ခဲ့ပေမဲ့သိမ်မချခင်မှာပဲဖျက်ချခံခဲ့ရပါတယ်
တရည်တည်လွတ်ပေးလိုက်တဲ့တရားရုံးချုပ်တရားသူကြီးတွေကိုတက်ပြဖို့လဲတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။ဒီဝေအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00အထိ
96.9MHz ထောင်ချခံထားတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအတွက်တရားမျှတမှုရှိရှိဆုံးဖြတ်ပေးနိုင်ဖို့နဲ့သတင်းတောက်လုံငန်းဟာရာဇဝတ်မှုမဟုတ်ဘူးဆိုတာကိုအယူခံတရားရုံးကနေစီရင်ဆုံးဖြတ်ဖို့မျှော်လင့်နေအကြောင်းလဲသတင်းတောက်တွေရဲ့ရှေ့နေဦးတန့်စောအောင်ကပြောဆိုပါတယ်ရခိုင်မြောက်ပိုင်းအကြပ်ဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့နယ်မြေရှင်းလင်းရေးလုပ်ငန် ကိုတိုင်တွန်းတောင်းဆိုထားပါတယ်မြန်မာအစိုးရဘက်ကတော့ရိုက်တာစတင်းထောင်နှစ်ဦးကိုချွင်းချက်မရှိပြန်လွတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်မြန်မာအစိုးရဘက်ကတော့ရိုက်တာစတင်းထောင်နှစ်ဦးကိုဒီဇယ်ဥပဒေတွေအရရေးယူတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်
တရုတ်နိုင်ငံစီးပွားရေးကျင်းပတဲ့နောက်ပတ်သက်ပြီးတော့တရုတ်နိုင်ငံလေးကဝေဖန်နေချိန်မှာပဲတရုတ်နိုင်ငံကအကုံစီပြပွဲကြီးကိုတမဆီချင်းမြန်မာဒီကနေ့မှာဖွင့်လိုက်ပြီးတော့တရုတ်နိုင်ငံရဲ့ဈေးကွက်ချဲ့ထွင်နိုင်ဖို့အတွက်ခြေလှမ်းတွေကိုလှုပ်ဆောင်သွားမယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့ကုန်သွယ်ကုန်တွေလျှော့ချပြီးညာနာမှုပိုင်းကိုချိုးဖောက်တာတွေကိုပို့ပ ဒင်းကုံလေးအပေါ်ပြည်တွင်းသုံးဆွဲမှုအားကောင်းလောင်လှုပ်ဆောင်သွားမယ်ဆိုပြီးတော့တမန်ရှိကပြောပါတယ်ပြည်နိုင်ငံကသူတို့ပြည်တွင်းမှာစားသုံးသူဈေးကွက်ကိုချဲ့ထွက်နိုင်ဖို့ကြိုးစားနေခြင်းမှာပဲကမ္ဘာကြီးနဲ့လည်းနွေနွေထွေထွေဆက်ဆံသွားဖို့ကိုတမန်ရှိခြင်းဖြင့်ကဆိုင်းမျိုးကအကုန်ပြောင်းမှာပြောကြားသွားပါတယ်တမန်ရှိကအမေရိကန်တမန်ထရမ့်ရဲ့နာမည်ကိုထပ်မပြောသွားပေမဲ့လည်းတကူတော
ဟာမှုကိုမချိမနဲ့ပြောကြားခဲ့ပါတယ်ခင်ဗျာနျူကလီးယားကင်းရှင်ရေးဆိုင်ရာမြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေဒီသတင်းပတ်အတွင်အမေရိကန်ပြည်ထောင်စုနယူးယောက်မှာပြန်ဆမှာဖြစ်ပြီးမြောက်ကိုရီးယားဒုတိယအကြီးအကဲကင်းယောင်ချိုနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ် သမရဒေါ်နယ်ထရန့်ရဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့စင်ကာပူမှာဇွန်လတုန်းကတွေ့ဆုံဆွေးနွေးပြီးခဲ့တဲ့ကဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးတိုးတက်မှုတွေနှေးကွေးနေတာကလအတော်ကြာနေပါပြီ။ဒါပေမဲ့အခုလုံးမဲ့ဆွေးနွေးပွဲဒီမှာမြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဘယ်အချိန်ဘလို့အဆုံးသတ်မယ်ဆိုတဲ့အသေးစိတ
ဒီကနေ့ညနေခင်းထိုက်တန်ရောက်တဲ့တွင်ကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ။ဗီအိုအေကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာပါ ကချင်ပြည်နယ်အမျိုးသားလွှတ်တော်အတွက်ပြည်ထောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြောက်သားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကန့်ကွက်သွားဖို့ရှိနေပါတယ်။ကချင်ဒီမိုကရက်တစ်ပါတီကတော့ပထမအဆင့်အနေနဲ့ကြိုတင်မဲရီကိုပြန်လည်သုံးသပ်ဖို့နဲ့တွေးရှိချက်တွေအပေါ်မူတည်ပြီးမှသာဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ VOA
ဒီမဲဆန္ဒနဲ့အမှတ်နှစ်အတွက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးစီဟုတွဲကိုရွေးကောက်တင်မြှောက်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာထားပါတယ်။ ဒီမဲဆန္ဒနဲ့အမှတ်နှစ်အတွက်ကိုယ်စားလှယ်လောင်း၆ဦးဝင်ရောက်ရှင်ပြိုင်ခဲ့ပြီးကျူတင်မဲရီနဲ့ပတ်သက်လို့အငင်းပွားမှုတွေရှိနေတာကြောင့်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကချင်ဒီမိုကရက်တစ်ပါတီနဲ့ပြည်တော်စုတိုင်းရင်းသားများဖက်ဒရယ်ဒီမိုကရေစီပါတီကမဲရက်လက်ကိုလက်ခံတဲ့ဆန္ဒမဲဆင်းပုံစံ၁၉ကိုပါဝင်လက်မှတ်ရေးထိုးခဲ့ပါဘူး။
NLD ပါတီကတော့မဲဆင်းပုံစံ၁၉ကိုလက်မှတ်ရေးထိုးဖို့ညွှန်ကြားထားပြီးကချင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနဲ့အမှတ်နှစ်အတွက်ရွေးကောက်တင်မြှောက်တာကိုကန့်ကွက်သွားမှာဖြစ်ကြောင်းပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်။ကျွန်တော်တို့ကရမှတ်ချက်တာကိုအမိမှဆိုလို့ကျွန်တော်ကိုယ်စားလှယ်လို့တော့ကျွန်တော်လက်မှတ်ထိုးပေးလိုက်လို့ပြောလိုက်တယ်။လက်မှတ်ထိုးပြီးနေ
ဒီကတော့ကျွန်တော်ကျူတင်မဲရီရာလေနောက်2003ကတိုင်မန်လောက်ထားတဲ့အဲ့တော့ဒီမှာဒီလူဒီကေရှင်းရှိကိုမသိကြဘူးနောက်တစ်ခါကျူတင်မဲရီမှာတောင်းနိုင်ရဲ့လက်မှတ်မှာပါတယ်ကျူတင်မဲရီပဲပါလာတယ်အဲ့တော့ကျွန်တော်ကန့်ကွက်တာအဲ့ဒီအချက်ဒီပေါ်မှာမသိဘူးကန့်ကွက်တာပါခင်ဗျာမဲရီအတွက်မှုစောပိုင်းမှာကချင်ဒီမိုကရက်တစ်ပါတီကအသာစီးရနေပြီနောက်ပိုင်းကျူတင်မဲရီကအနိုင်ရှုံးကိုဆုံးဖြတ
ကိုပြန်လဲစီစစ်ဖို့ပထမဆုံးဆောင်ရွက်မယ်လို့အခုလိုပြောပါတယ်။အဲကြိုက်ပွဲဖို့ဆိုတာတဲ့ပထမဦးဆုံးကျွန်တော်ဒီဟာကိုပြန်တုံးတက်ပြီးမှကျွန်တော်အချက်လက်တွေချဖွဲ့ဖို့လုပ်မယ်လေ။ NLD ရောကျွန်တော်ပါစီတွေရောချက်လက်ပါမူကြီးမှာကျွန်တော်ဘယ်လိုအချက်အချက်မှာတော့မလဲဆိုတာဥဒေအတန်းတင်ခံနေတဲ့ကျွန်တော်အလုပ်လုပ်သွားဖို့ပါပြန်လဲစီစစ်ဖို့ဆောင်ရွက်ရတာနဲ့ပတ်သက်လို့လေအခုလိုဆက်ပြောပါတယ်ကျွန်တော်တို့အနေနဲ့တော့ဒီ
ဒီကြချင်းဖြစ်ပါလား။ညကျင်းသားကြရွေးကောက်ပွဲမှာမဲယုံ 114 ယုံရှိပြီးတမ်ရော့မဲယုံ 2 ယုံကရရှိတဲ့ကျွတင်မဲအားလုံးနှီးပါးဟာပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုထောက်ခံထားတာဖြစ်ပါတယ်။ Song Chi Lila Ye Sanya, a poet to cook it, Yuga Boy Sanya, Pidu Lushamu, a poet, Biz, a poet, a Muzong director, Usanya Joso Mingaro, Leshi Jabia Yuga Boyma, Mesa Nane, Pienba, Jutime Yayurana, Batalu, Song Chi Lila Bo, Picoram, Shikejong, Taupia B, Leshi Yuga Boyabo, a Kulu, Dongta Bade.
ဆောင်းစစ်ခုံတော့အဲ့လိုကြည့်ရတယ်ဥပမာပဲမြေတမာတော့ကျွတ်တင်မဲတွေကိုပဲမြေတမာလို့မယ်လာကြည့်ကြပါစို့ကျွန်တော်အမှုရှိရယ်ဒီဆက်ရှင်မှာတော့ဒီကောင်ကျွန်တော်မတွေ့ရဘူးဒါကတော့ကျွန်တော်စစ်ခုံနဲ့ဆက်ရှင်နဲ့အဲကွာဟာတယ်ပထမအချက်ကတော့ဒီမဲဆန္ဒနဲ့ပြင်ပကျွတ်တင်မဲမဲဆန္ဒနဲ့တွင်ကျွတ်တင်မဲကိုပဲလုံးမယ်ဆိုတာကိုကျွန်တော်တို့ဟိုစောစောစစ်စစ်ကျွန်တော်ကြည့
ma, Turu Sanji Lila Nis in Kala Twin, Poman Mahote in the Eta, the Zondia Maduya Chow, Ningandaga, Luque San Longuine, a Dandan Zon, Leoni Twizwa, Jimba Sanga Dago, Duya Chow, Tobian Tabade, Luque Gomshia, Lila Mesanane, Satoniaga, Choniamba, Sanji Gabi, Ari Tema, Kachimbine, Mesananele, Bowen Gabade.
Kumozo Timbiadorava, Kuro Tanya Manezama, Akame Kwese Gutamu Lobinid in Pesaya Ama, Nimanegane Tanya Manezaga, Muyaba, Nakangwe, Agangwe Pinidri, Milan, Nayatari, Yuezon Gale Lujiritwe, Operation Smile Thailand Poya, Akame Kwese Pira Sizinago, Mane Noe Malalianiga Satin Kevi, Digini Satin Kwese Pinivare, Nimapi Yaga, Lunariva, Kwese Mulabiro, Kayude D. Sizin Jang, Tang Chisai, View in Yamawa didn't help my E. Maga didn't people Tabare.
လွန်ခဲ့တဲ့စနေကျော်ကနေစတင်ပြီးထိုင်းမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်စခန်းကြီးအပါအဝင်မြန်မာပြည်အတွင်းပိုင်းကနေလာတဲ့နှခမ်းကွဲအာခံကွဲမီးလောင်ထရန်ရထားတဲ့ကလေးလူကြီးတွေအတွက် Luna ကွေးရပါနှခမ်းကွဲအာခံကွဲလူနာရီတဲမှာဆိုရင်လာသားအွယ်ကလေးတငယ်တွေကနေစပြီးအသက်60အရွယ်လောက်ရှိတဲ့လူကြီးတွေပါပါဝင်တာပါလူနာရီဟာကချင်ပြည်နယ်ချင်းပြည်နယ်အေရီတိုင်းကရင်ပြည်နယ်ရန်ကုန်တိုင်းစတဲ့နယ်မြေအသီးသီးကနေလာရောက်ခွဲစိတ်ကူတာမှုခံယူခဲ့ကြပါတယ်တချို့ကလည်းငငယ်တွေကခွဲစိတ်ထားပြီးမဲ့မတိမတက်ဖြစ်မှုတွေကြောင့် ဒီအစီအစဉ်ထဲမှာလာရောက်ပြတာပြီးထပ်မံခွဲစိတ်ကူတာမှုတွေလုပ်ခဲ့ကြပါတယ်ပထမတစ်နှစ်မှာလာရောက်ပြတာပြီးခွဲစိတ်ဖို့အတွက်ကျမကြီးအားနည်းနေသေးတဲ့အတွက်ပြန်သွားခဲ့ပြီးတဲ့နောက်နောက်တစ်နှစ်မှာတော့နှခမ်းကွဲတာကိုစတင်ချုပ်ခဲ့ပါတယ်တတိယနှစ်မှာတော့အာခံကွဲတာကိုချုပ်ခဲ့ပြီးလေးနှစ်မြောက်မှာတော့တဖုံးကွဲတာကိုခွဲစိတ်ကူတာမှုလုပ်ခဲ့ပါတယ် ကလေးတွေဟာအခုဆိုရင်စကားမပီတာတွေပါကောင်းမွန်သွားပြီးစကားကောင်းကောင်းပြောနိုင်ကြပြီဖြစ်တာကြောင့်မိဘတွေကဝမ်းသာကျေနပ်နေကြပါတယ်ဆီယာမမတ်မီဆိုကတော့ခွဲစိတ်လူနာတွေအနေနဲ့ဒီအစီအစဉ်ပေါ်မှာအတော့ကိုကျေနပ်မှုတွေရှိခဲ့တာကိုတွေ့ရကြအခုလို့ပြောပြပါတယ်တရားတော်ခွဲစိတ်ပြီးတဲ့လူနာကျတော့သူတို့အရန်ဝမ်းသာတယ်ပေါ့နော်ဒီရှင်ကသူတို့ဒီမျိုးခွဲစိတ်ပြီးမှာခွဲစိတ်ပြတာတော့မြင်လည် ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
今年巴拉都在加派预告不会吗？没事啊，那是中午先变的呀。 ဒီအနာယအန်အန်ဒီပါတီကနေပြီးတော့ခုနှစ်နှစ်ရအနံ့ရပြီးတော့တိုက်ခန့်ကြံ့ခိုင်ရေးပါတီကသုံးနှစ်ရအနံ့ရခဲ့ပါတယ်။ဂျာဖြတ်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့ကျိုတင်ခမန်းချက်တွေတန်းနေရာတော်များများအဖြစ်ထွက်ခဲ့ပြီးမြေဒီရလဒ်ရဆိုရင်တော့လာမယ့်2024ရွေးကောက်ပွဲကြီးဟာအနာယအန်အန်ဒီပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ ဒီနေ့ကျွန်တော်တို့ပြောမယ်ဆိုရင်တဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါပြင်ကိုစွန်းနေမြင်းများလူတဲ့အကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။
မနက်ဖြန်အင်္ဂါနေ့ညကိုနိုင်တိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆရာအောင်ပါ။မနက်ဖြန်နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့တက်တန်းဝက်ရွေးကောက်ပွဲမှာအမျိုးသမီးဦးရေအများပြဝင်ရောက်အရွေးခံမှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံရဲ့ကျွမ်းကျင်သူတွေကဒီနှစ်ကိုအမျိုးသမီးနှစ်ရဲ့လို့တင်စားနေကြပါ င်ဆက်ပေးထားပါတယ်ဒေါက်ခင်ဆိုဝင်ပြောပြထားပါတယ်ရှင်
Arizona ပြည်နယ်ကုစားပြု American Outlet တော်အမျိုးသမီးအမှတ်လောင်းတွေရဲ့မဲဆွယ်စည်းရုံးရေးကြော်ညာတွေဖြစ်ပါတယ် Republican Party ရဲ့ Outlet တော်အမှတ်လောင်း Martha McSally ဟာအငိမ့်စားတိုက်လေရင်မှုတူပါသူဟာစစ်ပြန်တယောက်ဖြစ်တဲ့အတွက်တခြားမျိုးသမီးကိုယ်စားလှယ်လောင်းတွေလိုပဲစစ်ဒဏ်ရာတွေကိုဂုဏ်ယူဝင်ကြွားစွာပြသလိုတာတွေ့ရပါတယ်သူ့လိုပဲ Democrat အမှတ်လောင်း MJ Higgins ဟာ American လေတပ်ကရဟတ်ရင်မောင်းတဲ့လေရင်မှုစစ်ပြန်တယောက်ပါသူကတော့အာဖဂန်နစ္စတန်စစ်ပွဲမှာတာလီဘန်တွေပြစ်ချခံခဲ့ရတဲ့ရဟတ်ယာဉ်တကားဝမှာဂုံယူစွာရပ်ပြနေပါတယ်
။ That's all that's left of the aircraft that I was flying that day.
သူမောင်းရတဲ့ရဟတ်ယာဉ်ကတော့တွေ့ရတဲ့အတိုင်းပါပဲတဲ့။တမျိုးစာမဟုတ်တဲ့အမျိုးသမီးအမတ်လောင်းတွေအများအပြားဝင်ရောက်အရွေးခံဖို့အတွက်လက်တလောနိုင်ငံရေးအခြေအနေကတွန်းအားတွေဖြစ်စေခဲ့တယ်လို့နိုင်ငံရေးသိပ္ပံပါမောက္ခ Bridget Harrison ကသုံးသပ်ပါတယ်။
Even when we don't see veterans, women veterans.
တချို့နေရာတွေမှာအမျိုးသမီးစစ်ပြန်တွေရှင်ပြိုင်တာမတွေ့ရရင်တော့မှတကယ်အရေးချင်းပြေသွားတဲ့အမျိုးသမီးတွေဝင်အရွေးခံတာတွေ့ရပါတယ်
။လိန်ဒူချစ်သူတယောက်လည်းဖြစ်ဌာနေအမေရိကန်တိုင်းရင်းသားရိုးရာတိုင်းပညာရှင် Sheris Davids ကတော့ဒီမိုကရက်အမတ်လောင်းတူဦးဖြစ်ပြီးသူ့အတွက်အမှန်တရားကတော့ဘဝတစ်လျှောက်လုံးတိုက်ပွဲဝင်လာတာဖြစ်ပါတယ
်။ Truth is, I've had to fight my whole life.
ဗဂျီးနီးယားပြည်နယ်ကိုစားပြုအောက်လွတ်တော်ဒီမိုကရက်အမတ်လောင်းဂျင်နီဖာဝက်ဆင်ကတော့အစိုးရရှေ့နေဟောင်းတူဦးဖြစ်ပြီးတာဝန်ကျေတဲ့မိခင်တူဦးလည်းဖြစ်တဲ့ဆိုတာကိုအလေးအနက်ပြောရင်မဲဆွယ်စည်းရုံးနေပါတယ
် People may say you know you're just a mom or you're not a strong candidate and frankly from what I've seen
ဂျမဟာတာမန်ကလေးအမိတယောက်ဒါမှမဟုတ်ထက်မြက်တဲ့အမတ်လောင်းတယောက်မဟုတ်ဘူးဆိုပြီးလူတွေကယူဆနိုင်ပါတယ်ပွင့်ပွင့်လင်းလင်းပြောရရင်တော့ကျမတို့အတိုင်းဝိုင်းမှာအလုလုတဲ့မိခင်တွေအားလုံးဟာထက်မြက်ကြပါတယ်။အိမ်မှုကိစ္စတွေတွေမဟုတ်ဘူးဆွဲစုံလုံးနိုင်ပါတယ်။အတ္တတွေမာနတွေဘေးဖယ်ပြီးလှုပ်ရှားရှိတာတွေပြီးမြောက်အောင်လို့လုပ်နိုင်သူတွေဖြစ်ပါတယ်
။ Wisconsin ပြည်နယ်ကိုစားပြု Republican ထက်လွှတ်တော်အမတ်လောင်း Leah Vukmia ကတော့မိမိကိုယ်ကိုကာကွယ်ဖို့လက်နဲ့ကင်ဆောင်ခွင့်ရှိရဲဆိုတဲ့ American ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ချက်အမှတ်နှစ်ကိုလူ့စီရှင်ကြားထောက်ခံသူဖြစ်ပြီးတနက်ကိုစပွဲပေါ်မှာတင်ပြီးပြထားပါတယ်
။ I wanted to convey the message that you know I'm a person who won't back down. I won't be intimidated.
ကျမဟာဘယ်တော့မှလက်မြောက်အရှုံးပေးမဲ့သူမဟုတ်ဘူးဆိုရရဲ့ချင်းချောက်အကြက်ကင်လို့မရဘူးဆိုတာနဲ့လက်နဲ့ကင်ဆောင်ခွင့်အတွက်ရက်တည်နေတယ်ဆိုတဲ့အမှားစကားကိုပါချင်တာပါ။
သူလိုပါပဲ Alabama ပြည်နယ်ကိုစားပြု Republican အမတ်လောင်း KIV ကလည်းလက်နဲ့ကိုင်းဆောင်ခွင့်ကိုထောက်ခံပါတယ်တဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေဟာသူတို့ရဲ့စွမ်းရည်ထက်မြက်မှုကိုပြသနိုင်တာမှန်ပေမဲ့လို့အမျိုးသားတွေတဲ့ပို့ပြီးအချိန်ကြိုက်ဖြစ်ဖို့နဲ့လေတံကိုပို့ပြီးအာရုံစိုက်ကြရတယ်လို့ Republican အမတ်လောင်း Leah Vukmia ကဆိုပါတယ
် You have to be careful about your tone how you speak
အမျိုးသမီးတွေအနေနဲ့စကားပြောတဲ့နေရာမှာလေတံကိုအထူးဂရုစိုက်ဖို့လိုပါတယ်
တချို့ကိုယ်စားလှယ်လောင်းတွေကခလေးနှုတ်တိုက်တဲ့ပုံနဲ့စီယုံနာတွေရှိခဲ့ပေမဲ့ကနအူးရွေးကောက်ပွဲမှာပဲအရေးမခံခဲ့ရသူတွေလည်းရှိပါတယ်။မင်းပြန်ကျင်းပါမယ်။ American တက်တန်းဝဲရွေးကောက်ပွဲမှာအောက်လွှတ်တော်အတွက်အမျိုးသမီးအမတ်လောင်း238ယောက်အထက်လွှတ်တော်အတွက်အမျိုးသမီးအမတ်လောင်း23ယောက်နဲ့ပြည်내အုပ်ချုပ်ရေးမှူးယာရုအတွက်အမျိုးသမီး16ဦးစံချိန်တင်အရွေးခံဖို့စိုင်းပြင်းနေကြပါတယ်ရှင်။
တော့ခင်ဆိုဝင်ပါရှင်အခုတော့စွန့်ပစ်ပလတ်စတစ်မိုက်တွေကိုသုံးပြီးတော့ငွေချေတော့ငွေချွေတာနိုင်မဲ့နေလအကြောင်းသင်ပြချင်ပါတယ်ပင်လယ်ပြင်မှာရောကိုယ့်ရဲ့ပတ်ဝန်းကျင်တွေမှာတွေ့နေရတဲ့စွန့်ပစ်ပလတ်စတစ်မိုက်တွေဟာတနည်းနည်းနဲ့လူရဲ့ခန္ဓာကိုယ်ရဲ့ရောက်သွားတယ်ဆိုတဲ့သူတေသနအစိုးရခန်းစားတစ်ဆောင်မှကြားခင်ကထွက်လာပါတယ်ဒါပေမဲ့လည်း300လွယ်ကိုတဲ့ကြွကြွအိပ်အပဝင်ပလတ်စတစ်ပစ္စည်းသုံးဆဲမှုကိုမရပ်နိုင်သေးတာကြောင့်ဒီပြဿနာကိုဖြေရှင်းတဲ့အနေနဲ့သုံးမီသားပလတ်စတစ်ပစ္စည်းတွေလာအရင်ဘတ်စကားလက်မှတ်တွေပြန်ပြည့်တဲ့နည်းလမ်းတစ်ခုကိုအင်ဒိုနီးရှားနိုင်ငံမှာစတင်လိုက်ပါတယ် VOA သတင်းထောက်ကီဗီနော့ရှက်တရင်လာကိုကိုညာဝင်းအောင်ပြောပြထားပါတယ်
။ကမ္ဘာပေါ်မှာပလတ်စစ်အဆွန့်ပစ်ပစ္စည်းဒုတိယအများဆုံးတွေ့ရတဲ့အင်ဒိုနီးရှားနိုင်ငံမှာလူစီကားတဲ့ဆူရာဘာယာမြို့ကန်တွေကသူတို့သုံးမိသားပလတ်စစ်ပလင်းကုန်တွေကိုဘတ်စကားဂိတ်တွေစီယူလာပြီးအနှံ့ကြပါတယ်။မြို့ကန်အမျိုးသမီးဆူလာစထရီပြောတာက
We can reduce trash so it doesn't pile up at home because we just can't bring it here and make good use of it.
အိမ်မှာမိုက်တွေတောင်းလို့ပုံမနေအောင်ရှော့ချဖို့အတွက်သုံးမီတာပလတ်စတစ်ဘူးခွန်လေးကြီးကိုတည်လာလိုက်ရင်ကျမတို့အတွက်အကျိုးမရောက်ပါဘူး။ဒါကနှုတ်ဦးနှစ်ဖက်အဆင်ပြေစေပါလိမ့်ရှင့
်။ပလတ်စတစ်ခွက်10ခွက်ဒါမှမဟုတ်ရေဘူးကို5ခုဒီမှာလာအပ်မယ်ဆိုရင်နှစ်နာရီကြာအခမဲ့စီးနိုင်မဲ့ဘတ်စကားလက်မှတ်တွေပြန်ရပါတယ်။တယောက်နည်းနည်းချင်းစီတည်လာကြတော့အချိန်တို့တွင်မှာပဲဘူးခွန်တွေတောင်းလို့ပုံသွားပါတယ်။ဒီလိုတနိုင်တစ်ပိုင်းဖြည့်ရှင်းရာကနေပလတ်စတစ်အမိုက်ပြဿနာကြီးမားတဲ့အင်ဒိုနီးရှားနိုင်ငံအတွက်အထောက်အကူဖြစ်စေတယ်လို့တေယူပို့ဆောင်ရေးအရာရှိဒရာဂျက်ကပြောပါတယ
်အင်ဒိုနီးရှားရဲ့မြို့ပန်း
Indonesia is one of the biggest contributors in the world for plastic waste and through this initiative
ကမ္ဘာပေါ်မှာပလတ်စတစ်စွန့်ပစ်အမှိုက်အများဆုံးစုပုံနေတဲ့နိုင်ငံတွေထဲမှာအင်ဒိုနီးရှားလည်းပါဝင်ပါတယ်အခမဲ့ဘတ်စကားလက်မှတ်နဲ့လဲပေးတဲ့အခုလိုအစီအစဉ်ကတဆင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပလတ်စတစ်စွန့်ပစ်ပစ္စည်းအန္တရာယ်ကိုလူတွေပိုသိလောင်လှုပ်ဆောင်သွားနိုင်မှာပါလာအနှံတဲ့ပလတ်စတစ်စွန့်ပစ်ပစ္စည်းကိုအမျိုးတူခွဲထုတ်ပြီးပြန်အသုံးချမဲ့ကုမ္ပဏီတွေကိုလေလံပစ်ရောင်းချပါတယ်။ဆူရာဘာယာမြို့ကစတင်လိုက်တဲ့ပလတ်စတစ်နဲ့ကားလက်မှတ်လဲလှယ်တဲ့အစီအစဉ်ကနေ2020ကျရင်အင်ဒိုနီးရှားတနိုင်ငံလုံးပလတ်စတစ်အမိုက်ကင်းစင်ရေးအထိရည်မှန်းထားကြတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုညာဝေအောင်ပါရှင်။ကျမတို့ခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲအထိ Asia Set 7 ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်တဲ့အချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါဦး။အီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုနဲ့ဗန္ဓယေခန္ဓာအပေါ်အမေရိကန်တို့ဒီကနေ့တင်းနှင်းလာနေမှာတန်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအရအီရန်ရရှိထားတဲ့သက်တာခွင့်တွေကိုပြန်လည်ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရာအခုလိုလှုံ့ဆော်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမနေ့ပြန်နိုဝင်ဘာလ6ရက်အင်္ဂါနေ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာသူတို့ပါတီကိုထောက်ခံသူတွေမဲသွားပေးကြဖို့တိုက်တွန်းတဲ့မဲဆွယ်စည်းရုံးပွဲတွေကိုလက်ရှိ Republican သမ္မတဒေါ်နယ်ထရန့်နဲ့ဒီမိုကရက်တစ်သမ္မတဟောင်းဘရက်ကိုဘာမာတို့အပြိုင်ဆိုင်စည်းရုံးလှုံ့ဆော်နေကြပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ကိုဥတီထွက်ခွာလာကြတဲ့ရွှေပြောင်းအခြေချသူလူအုပ်ကြီးကဒီကနေ့တနင်္လာနေ့မှာတော့ကော်ဒိုဘာကနေမက္ကဆီကိုစီးတီးကိုရောက်အောင်ဆက်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်။မက္ကဆီကိုနိုင်ငံရဲ့မြို့တော်နဲ့ကီလိုမီတာ180ကျော်ဝေးတဲ့ကော်ဒိုဘာမြို့ကနေကားချုံစီးလမ်းလျှောက်ပြီးတော့သွားဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာဘာသာရေးစော်ကားမှုနဲ့တည်တံ့ချမှတ်ခံထားတဲ့ခရီးယန်အမျိုးသမီးကိုတရက်တည်းလွှတ်ပေးလိုက်ပြီးတဲ့နောက်ပါကစ္စတန်ဝန်ကြီးချုပ်တရားသူကြီးတွေနဲ့စစ်တပ်တို့ကိုအမုန်းပွားလာအောင်လှုံ့ဆော်ရေးသားခဲ့တဲ့ပါကစ္စတန်ဘာသာရေးခေါင်းဆောင်တဦးရဲ့ Twitter စာမျက်နှာကို Twitter ကပိတ်ပစ်လိုက်ပါတယ်။ပါကစ္စတန်အစိုးရကဘာသာရေးခေါင်းဆောင်ခါဒင်ဟူစိန်ရစ်ဗီရဲ့ Twitter အကောင့်ကိုပိတ်ပစ်ဖို့ Twitter လူမှုကွန်ရက်ကိုတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။ တရင်အချင်းချက်ကမှတင်ငင်ထိုက်ကြညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American အတန်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ57 kHz 9335တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောင်းပါ။Thank you.
This program has come to you from the Voice of America, Washington. From Washington.